မြန်မာမှာကိုဗစ်ကပ်ရောဂါကြောင့်စာသင်နှစ်တစ်နှစ်နီးပါးကျောင်းတွေပိတ်ထားရတာကြောင့်ပုဂ္ဂလိကပညာရေးလုပ်ငန်းတွေဆက်လက်ရပ်တည်နိုင်ရေးအခက်အခဲကြုံနေရပါတယ်။ပုဂ္ဂလိကပညာရေးကဏ္ဍမှာဘယ်လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါသလဲ။ကျော်လွှားနိုင်အောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုပြောပြပါမယ်။ကျွန်မအင်တနာထွန်းမ။ကပ်ရောဂါကြောင့်မြန်မာနိုင်ငံမှာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်တန်းနောက်ကျပြီးဇူလိုင်လထဲမှာပြန်ဖွင့်ခဲ့ပေမဲ့ကူးစက်ရောဂါတွေတကြောပြန်တိုးလာတဲ့အတွက်ကျောင်းတွေပြန်ပိတ်ထားရတာအခုအချိန်ထိပါ။ဒီလိုကျောင်းတွေပိတ်ထားရတဲ့အချိန်မှာပညာရေးအဆက်မပြတ်စေဖို့အတွက်ဘာသာရပ်တင်ကျူရှင်တွေနဲ့ကိုယ်ပိုင်ကျောင်းတွေမှာလည်းအွန်လိုင်းကနေသင်ကြားတာတွေရှိနေပေမဲ့ရေရှည်မှာတော့အခက်အခဲတွေရှိလာနေတယ်လို့ပုဂ္ဂလိကပညာရေးအသိုင်းအဝိုင်းကပြောပါရယ်။ရန်ကုန်မြို့ကဟန်သာဝတီစာသင်ဝိုင်းတည်ထောင်သူဒေါက်တာမြတ်ထက်ကတော့2005ခုနှစ်ကလေးကစတင်ခဲ့တဲ့လုပ်ငန်းမှာစိန်ခေါ်မှုတွေကြုံနေရတယ်လို့ပြောပါရယ်
။အမားတို့ကတော့အစတည်းကကျူရှင်မှာလူရောက်80လောက်ရှိတော့ဟိုအွန်လိုင်းနဲ့သင်ရင်လည်း40လောက်ဆိုတော့ဆက်ဖွင့်လို့တော့ရတယ်။ဒါပေမဲ့တချို့ကျူရှင်နေကြတော့ဟိုအဆင်မပြေဘူးပေါ့ညီမရေသိလားအယောက်30လောက်ပဲရှိတာမျိုးလောက်ကြတော့ online နဲ့ဖွင့်မယ်ဆိုရင်9ယောက်10ယောက်လောက်ပဲတက်မယ်ဆိုရင်ဆရာတွေကဘလို့မှအဆင်မပြေဘူးလေအဲ့လိုမျိုးရှိတယ်နောက်တစ်ခါကျူရှင်တွေပိတ်တာကြတဲ့အခါကြတော့ရန်ကုန်မှာလာပြီးတော့အခန်းကားပြီးနေရတဲ့ဆရာတွေကြတော့အကုန်လုံးဟိုဒီမှာလက္ခဏာတွေတိုက်ခန်းလက္ခဏာတွေပေးနေရတာအင်္ဂလန်လက္ခဏာပေးနေရတာလာပေါင်းများစွာကြအဆင်မပြေတော့ကျူရှင်တွေပိတ်ပြီးတော့နေပြန်သွားတဲ့လူတွေပါတည်းရှိတာပေါ့နော်အဲ့လိုလိုတော့အမားတို့အများကြီးတွေ့တာပေါ့
စာသင်နှစ်တစ်နှစ်လုံးနီးပါးကျောင်းတွေပိတ်ထားရသလိုကျောင်းတွေဘယ်တော့ပြန်ဖွင့်မလဲဘယ်လိုပုံစံပြန်ဖွင့်မလဲဆိုတာမရေရာမသေချာသေးတာကြောင့်လုပ်ငန်းတွေရပ်တည်ရေးအခက်အခဲတွေလည်းရှိနေပါတယ်။ပုဂ္ဂလိကကျောင်းပေါင်း280ကျော်ရှိတဲ့ရန်ကုန်တိုင်းမှာကပ်ရောဂါကာလထိခိုက်နေတဲ့ပညာရေးလုပ်ငန်းတွေအတွက်အသေးစားနဲ့အလတ်စားလုပ်ငန်းတွေအဖြစ်ချင်းငွေပေးတာအပါအဝင်အစိုးရကပံ့ပိုးဖို့လိုအပ်တယ်လို့လည်းပညာရေးဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ ICEC Education Company အမှုဆောင်ဒါရိုက်တာဦးအေးကျော်ကပြောပါတယ
်။ဆရာတို့ရေးကြည့်တာဆရာတို့ဘာဖြစ်ကြောင်းနေဆိုတော့တကယ်ကဆရာတို့နိုင်ငံတော်ရဲ့ပညာရေးစနစ်ကိုနိုင်ငံတော်မနိုင်မနှင်းဖြစ်နေတဲ့ပညာရေးစနစ်ကိုဝိုင်းပြီးကူညီနေတာကူညီနေတာဖြစ်လို့တော့ဒီကူညီနေတဲ့သူတွေကအခုကမကူညီနိုင်တော့ကိုယ်ကိုယ်တိုင်တော့မရက်တည်နိုင်ဘူးဆိုတော့အဲ့ဒါအဓိကခက်ခဲပဲ SME ကိစ္စဆရာကိုယ်တိုင် SME ဒုံးကိစ္စကိုဆရာကိုယ်တိုင်အဲ့မှာ UMFCCI အဲ့ကိုရုပ်ကိုသွားပြီးဆရာကိုယ်တိုင်သွားတဲ့အခါမှာသူကဘာလို့လုပ်ကြเสียอ่ะเสียอ่ะกูตื่นก้นปิวว่ะกูเนี่ยดีแท้มาอัจฉะแท้มากูอ่ะบ่าต้องสรุปจ้ะตูอ่ะตื่นนั้นจ้องสรุปพ่นก้นปิวว่ะเลย private จ้องเนี่ยมูโจจ้องเนี่ยกูไม่ป่าสุบิแล้วเสียก็ลงมาเปิดอ่ะเนี่ยดิมา private จ้องเนี่ยเสียก็ยัดตีบ่ด่าขัดอะพ่อเนี่ยเสียก็ invest เนี่ยชื่อเสียยูโน concession ลงไป invest เสียลงน่ะพี่แล้วเสียลงน่ะเออตะชู่จ้องนี่เนี่ยเสียใส่ได้ไม่กลองรู้สึกเสียจม้าบ่รู้ลงอ่ะบ่รู้จนบ่รู้ลงอ่ะบ่รู้เสียကျွန်တော်ဒါချင်ရအောင်နေတောင်းတယ်ခါကြကဲငါလည်းမင်းတို့ကိုမကူညီနိုင်ဘူးဒီချိန်မှာငါကိုငါတောင်းတော့ရက်တည်နေရတာအဲ့ဒါတော့ခက်ခဲဖြစ်ကြတယ်ဖြစ်ရခါကြဆရာတစ်ခုကြောက်တာအစိုးရရဲ့ကူညီပံ့ပိုးမှုတာမရှိဘူး private sector ပြိုလဲသွားနိုင်တယ
်ကဲယောဂကာလအစိုးရရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်မှာပုဂ္ဂလိကပညာရေးလုပ်ငန်းတွေကိုပါထက်သွင်းစဉ်းစားဖို့လဲပညာရေးလုပ်ငန်းလုပ်နေသူတွေကမျှော်လင့်နေကြပါတယ်ချင်းငွေပေးတာအပြင်အခွန်တက်တာခွင့်ကင်းလို့ခွင့်တွေလို့အစီအစဉ်မျိုးတွေလုပ်ပေးစေတယ်လို့လဲမန္တလေးမြို့က KMC ကိုပိုင်အထက်တန်းကျောင်းပိုင်ရှင်ဦးခင်မောင်ချိုကပြောပါရယ
်အခြားလုပ်ငန်းတွေအများကြီးမှာထိခိုက်နေတာဆုံးရှုံးမှုတွေရှိသလိုပဲဒီနိုင်ငံတော်ပြည်ညာရေးတပတ်တလန်းနေပြီးမှကျွန်တော်တို့ဟုတ်လားဝိုင်းဝန်းထမ်းရွက်ပေးနေတဲ့ကျွန်တော်တို့ကိုပိုင်ကျောင်းတွေမှာလည်းအခက်အခဲတွေအများကြီးရှိတယ်ပေါ့နော်ဟုတ်လားအဲ့တော့ကိုပိုင်ကျောင်းတွေမှာကသဘောတရားဗျာဟုတ်လားငားရင်တုတ်ဆွဲဆိုငားရင်ကားတွေပေးရမယ်ကျောင်းတော်မခွင့်တာဟိုတက်ဆိုင်ရအခွန်ခိုက်လည်းရှိတယ်မဖြစ်မနေကျွန်တော်တို့ဟိုခန့်ထားတဲ့ဝန်ထမ်းလားစာတွေရှိတယ်ဒါပြင်မှာဆိုလို့ရှိရင်လည်းသူဘန်ချင်းငွေတွေလုံးမယ်ဆိုလဲလားဘန်ချင်းငွေတွေကအချင်းသူ့အချင်းနဲ့သူเนาะမမှန်ပေးနေရတာရှိတယ်ဟိုအဲ့လိုတွေအခက်အခဲတွေအများကြီးရှိတဲ့အတွက်ကြောင့်မလို့ပေါ့လေဟလားနိုင်ငံတော်ဘက်ကလည်းကျွန်တော်တို့ဓာရီကိုညနေတွေချွာတွေကိုသိညာပေးမယ်ပံ့ပိုးကူညီပေးမယ်ဆိုလို့ရှိရင်ကျွန်တော်လည်းတက်တာတော့ဗျာ
ကဲယောဂါကြောင့်အွန်လိုင်းပညာရေးခေတ်စားလာတဲ့ဆိုပေမဲ့လည်းဤပညာနဲ့သင်ကြားရေးအထောက်အကူပစ္စည်းလိုအပ်ချက်တွေကလည်းစိန်ခေါ်မှုတစ်ခုဖြစ်နေပါတယ်ဒါပေမဲ့လည်းသင်ကြားရေးပုံစံအသစ်ဟာကဲယောဂအလွန်နောက်ပိုင်းမှာလဲလိုအပ်ချက်တစ်ခုဖြစ်လာနိုင်တာကြောင့်ပြင်ဆင်ထားဖို့လိုအပ်တယ်လို့ရန်ကုန်မြို့ကဘာသာရပ်တင်ဆရာဦးနေထက်အောင်ကပြောပါရယ်
။လာမယ့်နှစ်တည်မှာကျွန်တော်တို့ကဒီပညာရေးစနစ်အပြောင်းအလဲမှာကျွန်တော်တို့ကဒီ online ကို base လုပ်ပြီးတော့ landing လုပ်ရမယ့်စနစ်ကလိုအပ်လာမှာပါ။အဲ့ဒီတော့ဒီသင်ရတဲ့ဆရာတွေအနေနဲ့ရောလေးလာသင်ကြားနေရတဲ့ကျောင်းသားကျောင်းသူတွေအနေနဲ့ရောဒါမဖြစ်မနေဘောနော်။ဒါကိုလရှိခေါ်ဆို e-learning ခေါ်မှာပေါ့နော်။ကျွန်တော်ဒီ e-learning စနစ်ကိုသွားဖို့လိုမှာဖြစ်တဲ့အတွက်ကြောင့် ကျွန်တော်တို့ရေရှည်အတွက်တင်တဲ့ဆရာတွေဘက်ကလည်းကြိုတင်ပြင်ဆင်မှုအတွက်လိုတယ်ကျွန်တော်တို့အရင်တော့ကတော့မျိုးကျွန်တော်တို့အပြင်မှာစတင်တယ်လို့မျိုးပုံစံနဲ့မဟုတ်ဘဲနဲ့ presentation ကောင်းကောင်းနဲ့ကျွန်တော်တို့ကဒီ
PowerPoint ကက်ယောဂါကြောင့်ကမ္ဘာတဝန်းမှာကျောင်းမတက်နိုင်တဲ့ကျောင်းသားအစီအတွက်ကတန်ပေါင်း1500ကျော်လောက်ရှိနေပြီးအဲ့ဒီအထဲမှာ460သုံးတန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတစ်ဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့ဖော်ပြထားပါတယ်ရှင်။ကျွန်မအိတ်တနာထွန်မှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။